ချမ်းပြည်နယ်တောင်ပိုင်းမိုင်းရှူမြို့နယ်တွင်ကချမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တပ်ကန်း၃ခုကိုဒီနေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီဘက်ကကြောင်းကြားလာခဲ့ရမှာ SSPP ဘက်ကညှင်းပယ်ထားပါတယ်။လောလောဆယ်မှာတော့နှစ်ဖက်တက်တွေကြားစီးရီးအရတင်းမာမှုမရှိသေးပေမဲ့စစ်ကောင်စီဥက္ကဋ္ဌနဲ့ SSPP တွေ့ဆုံမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကတော့ဆိုင်းငံ့နေပါတယ်။စစ်ကောင်စီနဲ့ချမ်းပြည်တိုးတက်ရေးပါတီကြားဆက်ဆံရေးအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညင်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ။
မိုင်းရှူးမြို့နယ်တွင်ကချမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တပ်စခန်း၃ခုကိုစစ်စီလမ်းဖောက်လုပ်နိုင်ရေးအတွက်ဆိုပြီးတော့ဒီလ၁၀နေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကနေပြီးတော့ဒီလ၄ရက်နေ့ရက်စွဲနဲ့အကြောင်းကြားထားတာပါ။ဒါလို့အကြောင်းကြားတဲ့အပေါ်မှာစခန်းတွေကိုသူတို့ဖယ်ရှားမှာမဟုတ်တဲ့အကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်က view ကိုပြောပါတယ
်။အာငါမသိခင်တော့သူတို့ဒီစခန်းပြောရေးလမ်းဆိုပြီးတော့ချဲ့ချင်တော့လေလမ်းချဲ့ချင်တော့တို့လာကြီးရပါဘူး။ဟိုတို့ချဲ့ခွင့်ပြုပါတယ်။အခုကနည်းနည်းနေတာပြောင်းလာတော့ဗျာ။ဖြစ်ချင်လမ်းကြောင်းလာမယ်ပြောင်းလို့ရအဲ့ဒါကိုရှိပြီးဖို့တို့ပြောလာတော့ဗျာ။ကျွန်တော်ဟို6ရက်နေ့ကအပြန်ပြောအကြောင်းပြန်ပါအလို့ဆက်ကြည့်နေရပြောင်းဖို့ဒီစစ်တပ်တွေရွှေ့ဖို့တန်းကြောင်ပြောင်းဖို့မှာဖြစ်နေ
တယ်လို့မျိုးပြောင်းရွှေ့ခိုင်းတဲ့တပ်စခန်းတွေဟာလွိုင်းနန်းလမ်းကွဲနဲ့တန်လွင်မြစ်ကရုစိတ်အနီးကစခန်းတွေဖြစ်တဲ့ကြောင်းနဲ့တပ်ရွှေ့ပြောင်းဖို့တမတ်ရဲ့ရောက်ရှိပေမဲ့ထူးခြားတဲ့စီးရီးလှူရှားမှုမရှိတဲ့ကြောင်းသူကပြောပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဖိတ်ခေါ်တဲ့ညီညာရေးပွဲကိုတက်ရောက်ဖို့လက်ခံစည်းရင်းပေးထားတဲ့အဖွဲ့ဖြစ်ပါတယ်စစ်ကောင်စီဘက်ကဒီအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာနဲ့ဆွေးနွေးပြီးတဲ့နောက်မှာ SSPP SSA မြောက်ပိုင်းနဲ့ဆွေးနွေးဖို့ရှိတဲ့အကြောင်းပြောဆိုထားပြီးမဲ့အခုချိန်ထိကိုညီညာရေးဆွေးနွေးဖို့အတွက်အကြောင်းကြားလာမှုမရှိသေးတဲ့အကြောင်းဘုံမူဆိုင်ဖုံးဟန်ကဆက်ပြောပါတယ
်ဒီတက်ရှိဆိုင်မှုမပြုတ်ကျင်တော့မိုင်းလာအဖွဲ့တွေ့ပြီးဒီဆိုရှင်ကျွန်တော်တို့ဖွဲ့နဲ့တွေ့မယ်ဆိုရင်မက်ဆေ့ချ်တွေကျွန်တော်ရပါတယ်ဒါပေမဲ့ခုဒီကိစ္စကြည့်လာတဲ့နောက်ပိုင်းမှာကျတော့ဘယ်လိုပြောတာတော့ဒီမင်္ဂလာပြုပြီးတော့လည်းစလိုက်ရမယ်ဆိုတော့ဟောပေါ်နေတတင်းတော့ကြားရမှာတော့
SSPP ရဲ့လူမှုကွန်ရက်ဆာမင်နာမှာတော့တပ်စခန်းတွေကိုဆုတ်ပေးမှာမဟုတ်ကြောင်းနဲ့စီးအရအသင့်ပြထားတဲ့အကြောင်းဖော်ပြပါရတယ်။ဒီလစောပိုင်းကလည်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေကလဲချားခိုလန်းနဲ့ကိုဟင်းဘက်ကစစ်ကြောင်း၃ကြောင်းနဲ့ SSPP SSA မြောက်ပိုင်းတပ်တွေဘက်ကိုချင်းကပ်လာတဲ့အကြောင်းလဲ SSPP ကသတင်းထုတ်ပြန်ထားပါရတယ်။RCSS နဲ့စီးရီးတင်းမာနေတယ်လို့စစ်ကောင်စီဘက်ကလည်းဒီ SSC မြောက်တပ်စခန်းတွေရုပ်သိမ်းဖို့ဖိအားပေးပြောလာတာကြောင့်စစ်နှစ်ဖက်ညှက်မဲ့အနေအထားဖြစ်တယ်လို့သုံးသပ်ထားတဲ့အကြောင်းဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြောပါတယ်
။ဒီမိုင်းနောင်နဲ့မိုင်းနောင်လက်ချတ်တော့ဘိုက်ပေါ်နေဒီလမ်းကြောင်းတစ်ချက်ကိုခေါ်လာမပါတော့ဒီ RCSS စစ်တပ်ကတွေ့ပြီးနောက်ပိုင်းအားပြန်ပြီးဖြစ်တဲ့ပုံရှိတယ်ဗျ။အထောက်အကူလောက်ရှိနေချင်ပါလေ။ဒါကလည်းခေါ်လမ်းအဲ့ရလာခါပဲရလာခါတိုင်းအင်းအဝင်ကြနေဖြစ်လာတာကျွန်တော်တို့တင်းရတာမို့လေအဲချိန်ကြိုက်လို့နေကြလားတို့တောင်တချို့တမှုတွေကသုံးတဲ့ချက်ပြုတ်ကြတာပေါ့ဗျာ
ညီငယ်ရေးဆွေးနွေးမယ်လို့ဖိတ်ခေါ်နေပေမဲ့လည်းတစ်ဖက်မှာဖိအားပေးနေတဲ့အခြေအနေကြောင့်စစ်ကောင်စီနဲ့ SSPP ဆွေးနွေးပွဲပြက်ပြယ်နိုင်တယ်လို့ဆိုင်းပြည်နယ်နိုင်ငံရေးလှိတာသုံးသက်သူဆိုင်းထွန်းအောင်လွင်က view ကိုပြောပါတယ
်ဟိုဖိတ်ခေါ်ထားတဲ့သူတို့ရဲ့ကြေညာထားတဲ့ရည်ရွယ်ချက်နဲ့တော့စတော်လေးဟိုခီလာပြောင်းပြန်ဖြစ်တယ်ပေါ့ဗျာနော်ဒီလိုစိတ်ရတဲ့မှမှုတွေဆက်ရှိတယ်ဥမာတိုက်ခိုက်မှုတွေရှိတယ်ဆို SSPP နဲ့ဆွေးနွေးပွဲကပြတ်သွားနိုင်တာ
ပြီးခဲ့တဲ့ March 31ရက်နေ့က SSPP တာဝန်ရှိသူတွေနဲ့စစ်ကောင်စီကုလသမဂ္ဂတွေနေပြည်တော်မှာတက်ဆုံဆွေးနွေးစဉ်ကလည်းစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကမန်းရှုမြို့နယ်တန်လွင်မြစ်ကမ်းနဲ့လွိုင်လင်မြို့နယ်အတွင်းကစနင်းဒေသမှာရှိတဲ့ဒီတက်စခန်းတွေကိုရုပ်သိမ်းဖို့ SSPP SSA မြောက်ပိုင်းကုလသမဂ္ဂဖွဲ့ကိုတောင်းဆိုခဲ့ပြီးပါတယ်ဒါကို SSPP ဘက်ကလက်မခံခဲ့တဲ့နောက်အဲ့ဒီဒေသတွေမှာစစ်ကောင်စီဘက်ကအင်အားတိုးမြှင့်ချထားမှုတွေရှိခဲ့တယ်လို့နှစ်ဖက်ကြားမှာစီးတင်းမာမှုတွေဖြစ်ခဲ့ပူပါတယ်ခင်ဗျာ